အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲဒေါက်တာရာဂျစ်ရှားနှုတ်ထွက်သွားပါတယ်။သူဟာ16ရောက်မြောက် USAID အကြီးအကဲဖြစ်2009ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့တာပါ။ပုတ်တဦးနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလိုနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးစိတ်လို့ရှားပေမဲ့ဘာကြောင့်အခုလိုဆုံးဖြတ်ခဲ့တယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။ဖေဖော်ဝါရီလမှာသူ့ရဲ့တာဝန်ကုန်ဆုံးမှာဖြစ်ပါတယ်။ကျူဘာအချင်းထောင်ထဲမှာ9နှစ်ကြာအချင်းချခဲ့တဲ့ USAID အမှုရန် contractor Alan Gross လွတ်မြောက်လာပြီးမကြခင်မှာပဲအခုလိုကြေညာချက်ထွက်လာတာပါ Mr. Gross ဟာကျူဘာနိုင်ငံနေကိုတားမြစ်ထားတဲ့နှီးပညာတွေကိုရောက်အောင်လုပ်ပေးခဲ့တာကြောင့်2009ခုနှစ်မှာဖမ်းဆီးခံရပြီးထောင်ဒဏ်15နှစ်ချမှတ်ခံခဲ့ရပါတယ်သူအခုလိုဖမ်းခံခဲ့ရတာကြောင့် USA ရဲ့အစီအစဉ်တွေပေါ် American လွှတ်တော်မှတ်တွေကဝေဖန်ခဲ့ကြတာပါ AP သတင်းဌာနရဲ့တရားစုံစမ်းမှုအရကျူဘာအစိုးရအဖွဲ့အတွင်းမတည်မငြိမ်ဖြစ်အောင်အချက်လက်တွေဖလှယ်နိုင်တဲ့Twitter လိုမျိုးလူမှုကွန်ရက်တစ်ခုတည်ဆောက်ဖို့နဲ့ကျူဘာရေးတက်ကြွလို့ရှားသူတွေကိုစုစည်းဖို့ရည်ရွယ်ချက်နဲ့ကျန်းမာရေးဆိုင်ရာဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုတဲ့အစီအစဉ်တွေကိုအကောင့်တွေပေါ်ဖို့ USAID ကအစီအစဉ်တွေချမှတ်ခဲ့တာပါ။ဒါပေမဲ့လည်းဒေါက်တာရှားဟာအမေရိကန်နိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့အောင်မြင်စွာလုပ်ဆောင်နိုင်ခဲ့ပါတယ်။ဒီမိုကရေစီပေါ်ဆောင်မှုလုပ်ငန်းတွေကမ္ဘာတစ်လုံးဆင်းရဲမွေးတည်မှုကိုတိုက်ဖျက်နေတဲ့အချိန်ထဲမှာသူဟာဒီအဖွဲ့ကိုပိုးပြီးခင်မီစမ်းသပ်အောင်လုပ်နိုင်သူအဖြစ်အမေရိကန်နိုင်ငံသားဂျွန်ကယ်ရီကချီးကျူးပြောဆိုပါရယ်အမေရိကန်သမ္မတဥဘာမားကလည်းမစ္စရှားဟာအမေရိကန်ရဲ့အကောင်းဆုံးတန်ဖိုးထားမှုတွေကိုပုံဖော်နိုင်သူတူအဖြစ်နဲ့ချီးကျူးပြောဆိုခဲ့ပါရယ်ဒေါက်တာရှားဟာ2013ခုနှစ်ကမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်သွားရောက်ခဲ့ပြီးမြန်မာနိုင်ငံမှာရွေးကောက်ပွဲကြိုတင်ပြင်ဆင်မှုလုပ်ငန်းနဲ့အများယုံကြည်လက်ခံတဲ့ရွေးကောက်ပွဲဖြစ်ဖို့ USAID ပံ့ပိုးကူညီမယ်လို့ပြောခဲ့တယ်လို့ဒီနှစ်ဆန်းကရောက်ခဲ့ချိန်မှာလည်းကြီးလက်နေလူထုတိုးတက်ရေးအတွက်အဓိကကူညီထောက်ပံ့ပေးမှာဖြစ်ကြောင်းပြောကြားခဲ့ပါရယ်